စကိုင်းတိုင်းရင်းမပင်မြို့နယ်အရှိဘက်ဖိုးဝင်တောင်နားမှာဖေဖော်ဝါရီ20ရက်ညနေပိုင်းကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ဒေသခံပြည်သူကာကွယ်ရေးတပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်အနီးအနားကရွာသားရကြီးရွာအပါအဝင်၅ရွာထက်မနည်းဒေသခံတွေအိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မန်းအင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီရင်တန်း6စီးနဲ့ခြေလင်းအင်အား80လောက်ပါတဲ့စစ်ကြောင်းဟာဖေဖော်ဝါရီလ20ရက်ညနေပိုင်းမှာရင်းမပင်မြို့နယ်ဖိုးမင်းတောင်ရွာသားရကျေးရအနီးအနားမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံတည်သူကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားနေတယ်လို့ဒေသခံတအူက VOE ကိုပြောပါတယ်
ခုပြည်တွေတော့မဟုတ်ပါဘူးကျွန်တော်တို့ဒီမှာရွာနဲ့ပါလို့နှစ်ဖားလုံးတော့ပဲကပ်ပြနေရတာရွာတားရခင်ကျွန်တော်တို့ရွာနန်းကပြီးတတရလမ်းကျောပေါ်မှာသူတို့ကြွားလာတဲ့အခါကျွန်တော်တို့ကျေးရွာဒေသခံကာကွယ်ရေးတွေကဒီမှတ်တယ်လေအဲ့ဒါအာဒီမှတ်တယ်ပဲအဲကျွန်တော်တို့ဘက်ကတော့ဒူတင်ပြီးတော့သတင်းရထားလို့ဒူတင်နိုင်ခေါ်ပြီးတိုက်ခိုက်တာပဲဒါနဲ့သူတို့ဘက်ကဒဏ်ရာရတဲ့လူနဲ့လာရရဟိုဖြစ်တဲ့လူကလည်းကျွန်တော်တို့ကပြန်ပြစ်တော့ကျွန်တော်တို့အပြန်အလှန်တိုက်ပွဲဖြစ်တာပါခင်ဗျာမြင်းနှောင်းချောက်ရှိနေချေကျင်အားလာရောက်ရှိနေခင်ဗျာကျွန်တော်80-80လောက်ရှိနေချေကျင်တက်ချက်လေရ
လက်နက်ကြီးပစ်ခတ်မှုတွေဟာတဖြည်းဖြည်းကြီးရွာအနားရောက်လာတာကြောင့်ဘေးလူရကိုထွက်ပြေးကြရတယ်လို့ကောင်းစင်ကြီးရွာကတအုပ်ကပြောပါတယ်
အဲ့ဒီကောင်ကလည်းကြီးရပြီဆိုလို့ရှိရင်ဒီကကနေပြီးတော့အဲ့လိုမျိုးလက်မှတ်ကြီးကြတယ်လို့သုံးတယ်လို့မိုင်းဆွဲအတန်းအကျိုးမျိုးကတိုက်ပွဲချင်းအတန်းမှာအားလုံးကပြေးခဲ့ရတာကားရင်တန်းရောပြီးတော့အဲ့ဒီဟွာရောတင်ကားရောဖိုင်းဆိုင်ဖြစ်လာတဲ့ကားတွေဒီကကမိုင်းဆွဲတက်ခတ်တဲ့အတွက်ကြောင့်မို့လို့ဒီမိုင်းနေပြီးတော့ကီလိုမီတာလုံးဆင်းနေဆင်းနေကိုယ်နေရဆိုတော့အတန်းကြီးနဲ့တချီနဲ့နီးလာဆိုတော့ညီမတို့ရောလူကြီးကအကုန်လုံးကရှောင်ပေးရတာပေါ့အဲ့လိုမျိုးဒီနေ့ဆိုလို့ချင်းဖုံးလာတယ်မှာဒီရတာတော့လို့ကောင်းစင်လို့ဒီအချိန်မှာဆိုလို့ချင်းတေရင်းနဲ့တော့ဝရဟန်းတို့တမျိုးကြီးကအကုန်လုံးရှောင်ရတာပေါ့အနည်းဆုံး900ခန့်တည်းပေါ့
တိုက်ပွဲကြောင့်ရွာသားရကြီးရွာကောင်းစင်ကြီးရွာနှော်ရိုးကြီးရွာနဲ့တဲပင်ကန်ကြီးရွာအပေါင်းကြီး900ရွာထဲမှာနေထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ပြစ်ပြီးဒေးလို့ရကိုထွက်ပြေးကြရတယ်လို့လည်းပြောပါတယ်ဒီဒုက္ခတွေတွေဟာတောတောင်တွေထဲမှာခက်ခက်ခဲခဲနဲ့နေထိုင်စားတောက်နေကြရတယ်လို့တဲပင်ကန်ရွာကန်တဦးကအခုလိုပြောပါတယ်
။တဲကြီးရွယ်အိုးတွေရောစိတ်အုပ်သွားအုပ်တွေရောပါအေးတိရိစ္ဆာန်လေးတွေရောဆိုတော့ခက်ခဲတော့ဖြစ်ကြတာပါအေး။အခုဆိုရင်ကျမ်းမာရေးရတဲ့တိတ်မကောင်းကြဘူးလေ။တောတောင်တွေထဲမှာတော့အဲ့ရတာတော့မိုးကလေးတွေနဲ့နေရတာပါအေးမိုးပြီးတော့ညီမရဲ့ဆိုးတယ်လေကြတော့လေအပင်ရိတ်ကောင်းတဲ့နေရာလေးတွေပါ
အသက်ကြီးရင်သူတွေကလေးတငယ်တွေနဲ့အထုပ်ကိုစီပြေးလွှားတည်ဆောင်ရတာအတော်လေးဒုက္ခရောက်ကြရတယ်လို့လေဒေတာကန်တွေကဆိုပါတယ်။အဲ့ဒီဒေတာတဝိုက်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြမကြဖြစ်ပွားနေပြီးဒေတာကန်တွေပြေးလွှားနေကြရတာဒါနဲ့ဆိုရင်6ချိန်ခန့်တည်းရှိသွားပြီလို့လေစစ်ဘေးဒုက္ခတွေကပြောပါတယ်။အခုရက်ပိုင်းစကိုင်းတိုင်းအတွင်း PDF ကာကွယ်ရေးတပ်တွေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်မှုတွေတိုးလှုပ်လာတယ်လို့ပဲတစ်ဖက်မှာအပြန်အလှန်ပြစ်ခတ်မှုတွေလည်းတိုးလာနေပါတယ်။မနေ့ကမနေ့မှာပဲစကိုင်းတိုင်းကပ်ဘလူမြို့နယ်ကချက်တင်းချေးရွာရဲစခန်းကိုလက်နက်ကင်အင်အား60ခန့်တိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့စစ်ကောင်စီပြန်ကြားရေးကထုတ်ပြန်ပါတယ်။အခုဖိုးဝင်းတောင်အနီးတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိပါဘူး။မြန်မာနိုင်ငံမှာနှစ်နှစ်စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အများပြားဟာဒေသအသီးသီးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်လာကြတာပါ။အဲ့ဒီတည်းကသတိတိုင်းအတွင်မြို့နယ်အတော်များများမှာအခုလိုတိုက်ပွဲတွေဇက်တိုက်ကြုံလာခဲ့ရတဲ့နောက်စစ်ပြေးဒုက္ခတွေလည်းတိုးပွားလာနေတာဖြစ်ပါတယ်။